ကယောဂရေးပေါ်ကာလအတွင်းထိုင်းနိုင်ငံမှာပိတ်မိနေတဲ့မြန်မာအပါအဝင်နိုင်ငံခြားသားတွေရဲ့ပြည်ဝင်ခွင့်ဗီဇာတက်တန်းကိုစက်တင်ဘာလ26ရက်နေ့အထိတက်တန်းတိုးပေးမယ့်အကြောင်းထိုင်းလူဝင်မှုကြီးကြပ်ရေးဌာနကကြေညာလိုက်တာပါဗီဇာတက်တန်းကုန်တဲ့နိုင်ငံခြားသားတွေအနေနဲ့မိမိရောက်ရှိနေကြတဲ့နေမြေခံလူဝင်မှုကြီးကြပ်ရေးရုံးတွေမှာတွားရောက်ဆက်သွယ်ရှောက်ထားနိုင်တယ်လို့တက်နိုင်သမျှအမြန်ဆုံးဆက်သွယ်ကြဖို့ထိုင်းလူဝင်မှုကြီးကြပ်ရေးအကြီးအကဲစွန်ဖုံးချင်တူဝန်ကတောက်ကြာနီးကထိုင်းတောင်ပိုင်းအပန်းဖြေဒေသဖူးကက်ဖျံကိုလာရင်းနဲ့ပြောဆိုသွားတာပါဒီအတွက်မြန်မာလူသမားတွေအပါအဝင်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေလည်းဗီဇာတက်တန်းတိုးခွင့်ရတာမှာဖြစ်ကြောင်းအလုသမားကုညီအဖွဲ့တစ်ခုဖြစ်တဲ့ AAC မဟာမိတ်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုရဲမင်းကပြောပါတယ်
။နောက်ထိုင်းနိုင်ငံရဲ့ဒီလောက်ဝကနေပြီးတော့ပြီးခဲ့တဲ့တောက်ကြနေရကျွန်တော်တို့ဟိုတရားဝင်သတင်းထုတ်ပြန်တယ်။အစင်းထုတ်ပြန်တဲ့ဟာဘာလဲဆိုတော့ကျွန်တော်တို့ထိုင်းရောက်မြန်မာနိုင်ငံသားတွေအတွက်အရေးကြီးတဲ့သတင်းပါပဲ။ဟောနော်သတင်းပါပဲ။ဟိုအဓိကကတော့နေထိုင်ခွင့်ဗီဇာတွေနဲ့ပတ်သက်ပြီးတော့ပေါ့နော်။ကျွန်တော်တို့ဒီအလုသမားဗီဇာတွေရောဗီဇာပေါင်းစုံပေါ့နော်။ဟိုကျွန်တော်တို့ထိုင်းနိုင်ငံရောက်မြန်မာလူမားတွေကင်ဆောင်တာမြန်မာနိုင်ငံသားတွေကင်ဆောင်တာတဲ့ဗီဇာပေါင်းစုံကိုကျွန်တော်တို့အခုလာမဲ့အဲကျွန်တော်တို့ဩဂုတ်တရနေ့ပေါ့နော်လာမဲ့၈လပိုင်းအခုလာမဲ့၈လပိုင်းတရနေ့ရနေပြီးတော့ကျွန်တော်၉လပိုင်း26ရက်နေ့ထိကျွန်တော်တက်တန်းနေတိုးပေးမယ်ကျွန်တော်ဗီဇာမျိုးစုံပေါ့နော်ကျောင်းသားဗီဇာပါမယ်လဲဗီဇာပါမယ်စသည်ဖြင့်သေလာကုရဲ့ဗီဇာပါမယ်အဲစသည်ဖြင့်တက်ကြီးရွယ်ဦးဗီဇာပါမယ်အဓိကကတော့ကျွန်တော်ထိုင်းနိုင်ငံမှာကျွန်တော်မြန်မာလူမားတွေများတယ်ဆိုတော့မြန်မာလူမားတွေရဲ့ဗီဇာတွေလည်းအပါဝင်ပေါ့ကျွန်တော်တို့ထိုင်းရောက်မြန်မာနိုင်ငံသားတွေရဲ့ဗီဇာအမျိုးမျိုးကိုကျွန်တော်တို့တက်တန်းနေတိုးပေးတော့မယ်အခုလာမဲ့၈လပိုင်းတရနေ့ရနေပြီးတော့၉လပိုင်း26ထိပတ်တိုးပေးမယ်အဲ့ဒီနောက်ပိုင်းကျွန်တော်တက်တန်းလာမတိုးတဲ့လူတွေကိုတော့ကျွန်တော်တို့စာအုပ်တွေဗီဇာတွေကို blacklist ပေးမယ်ဆိုပြီးတော့ကျွန်တော်တို့ထိုင်းလာဝကနေပြီးသတင်းထုတ်ပြန်လာတယ်ပေါ့နော်။အဲတက်တန်းတွေကိုအစပိုင်းဒီကိုဗစ်ကာလမလို့အတလနှစ်လနဲ့တက်တန်းတွေတိုးတိုးပေးလာတယ်ပေါ့နော်။အဖြေပြော့ပေးလာတယ်။အခုကတော့တရားဝင်တက်တန်းတိုးပေးပြီးဗီဇာကိုအဲ့တော့ကျွန်တော်တို့ရပ်ပေါင်းကလည်းကျွန်တော်တို့တစ်လနဲ့26ရက်ပဲရတယ်။ထိုင်းအောင်မြန်မာလူမြန်မာနိုင်ငံသားတွေအနေနဲ့ကျွန်တော်တို့ဒီဗီဇာတက်တန်းတွေအချိန်မီတိုးကြပါလို့ကျွန်တော်ကဟိုပြောကြားခြင်းပါတယ်။
ဗီဇာတက်တန်းတိုးမဲ့နိုင်ငံသားတွေအနေနဲ့ဘာကြောင့်ပိတ်မိနေတယ်လဲဆိုတာကိုတော့အကြောင်းပြချက်နဲ့ရှောက်ထားရမယ်လို့ဆိုပါရယ်တကယ်လို့နိုင်ငံသားတွေဟာတတ်မှတ်ချိန်ကာလအတွင်းသတင်းပေးဖို့ရှောက်ထားဖို့ပြက်ကွက်ခဲ့မယ်ဆိုရင်စက်တင်ဘာလ26ရက်နေ့နောက်ပိုင်းမှာတရားမဝင် blacklist အမိမဲအဖြစ်စည်ရင်းသွင်းခံရမှာဖြစ်ပါတယ်ထိုင်းနိုင်ငံအတွင်းကနေနေရပြန်ဖို့အတွက်လေကြောင်းလိုင်းမရှိလို့အခက်အခဲရှိနေသူတွေတချို့နိုင်ငံတွေကလည်းကိုဗစ်ကာလမှာအကြောင်းမျိုးမျိုးကြောင့်ပိတ်ဆို့ထားတာတွေကြောင့်နိုင်ငံရင်းကိုပြန်မရတဲ့နိုင်ငံသားတွေအတွက်ကာလတူနေထိုင်ခွင့်ဗီဇာပေးဖို့အတွက်လည်းလွှတ်တော်အစည်းအဝေးမှာတင်ပြမှာဖြစ်တဲ့အကြောင်းလဝကဗျူရိုအကြီးအကဲဒုဗိုလ်ချုပ်စွန်ဖုံးကပြောဆိုထားပါတယ်ကိုဗစ် -19 ရေးပေါ်ကာလအတွင်းအကြောင်းမျိုးမျိုးကြောင့်ထိုင်းနိုင်ငံအတွင်းဆက်လက်နေထိုင်ကြတဲ့မြန်မာအပါအဝင်နိုင်ငံသားတွေ9သိန်းလောက်ရှိမယ်လို့လည်းထိုင်းအစိုးရကခန့်မှန်းထားပါတယ်ရှင်။ကျွန်မမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပို့နေတာပါ။